်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဧည့်သည်တော်ဂျပန်ဝန်ကြီးချုပ်ကီရှိရာဖူမီယိုကိုအင်ဂျီရိုမာဘိုဒူးနေကလက်ခံတွေ့ဆုံခဲ့ပါတယ်မစ္စတာကီရှိရာကိုအမျှော်မြင်ရှိပြီးတတ်တည်ကြီးမားတဲ့ခေါင်းဆောင်ဖြစ်သမ္မတဘိုင်ဒန်ကနှုတ်ခွန်းဆက်စကားမှာပြောကြားလိုက်ပါတယ်မစ္စတာကီရှိရာရဲ့ခေါင်းဆောင်မှုအောက်မှာဂျပန်နိုင်ငံရဲ့ကာကွယ်ရေးမူဝါဒနဲ့ဆွမ်းဆောင်ရည်တွေပြောစမှတ်ပြုလောက်အောင်ပြောင်းလဲခဲ့တယ်လို့လည်းမစ္စတာဘိုင်ဒန်ကကြေညာပါတယ်အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာကာကွယ်ရေးကိစ္စတွေမှာလှုပ်ဖော်ကိုက်ဘက်တွေဖြစ်နေပြီးအင်ဒိုပစိဖိတ်ဒေသမှာဘယ်တော့မှလည်းမတူပို့ပြီးအားကောင်းလာခဲ့တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်ဂျပန်နိုင်ငံကလည်းကမ္ဘာနဲ့ဒေသအတွင်းစိန်ခေါ်ချက်တွေကိုရင်ဆိုင်ဖို့ကမ္ဘာရဲ့လှုပ်ဖော်ကိုက်ဘက်ဖြစ်လာဖို့အဆင်သင့်ရှိနေပါပြီလို့ဂျပန်ဝန်ကြီးချုပ်ကလည်းပြောဆိုသွားခဲ့ပါတယ်နီးပြည်နယ်ကာကွယ်ရေးနယ်ပယ်အာဂါသလကဘာဆိုင်ယန်နယ်ပယ်ဉာဏ်ရည်ဓုကွမ်တမ်တပိုင်းတခုနဲ့တန့်ရှင်းစွမ်းအင်နယ်ပယ်တွေမှာပူပေါင်းဆောင်ရွက်ရေးကိုကြီးညာလိုက်မယ်လို့မျှော်လင့်ထားကြပါတယ်။ဒီနေ့ကြာတာပရိနေမှာတော့ဖိလစ်ပိုင်သမ္မတဖာရီနာမာကော့စ်ဂျူနီယာပါတက်ရောက်ပြီး၃ပွင့်ဆိုင်ထိပ်သီးအစီအဝေးကျင်းပမှာပါ။